American အမျိုးသမီးဘောလုံးသင်ဟာအခုဆိုရင်ကမ္ဘာဖလားဘောလုံးပဲတက်သွားပါပြီ။ပထမဆုံးကျင်ဖြစ်1992ခုနှစ်မှာတကြိမ်1996ခုနှစ်ကအင်ရှင်ဖြစ်လက်ခံကျင်းပတဲ့အချိန်ကတကြိမ်အမျိုးသမီးဘောလုံးသင်အမေရိကန်အမျိုးသမီးဘောလုံးသင်ကပိုဆွဲခဲ့ပူပါတယ်။ဂျပန်အသင်းနဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲမှာပထမအဦးဆုံးအချိန်ဘောလုံးပွဲတက်သွားခဲ့ပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်ဖတ်ဘရာဝါပေးပို့ထားတဲ့သတင်းနဲ့အတူကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲဟာ၅ချိန်ကျင်းပခဲ့ပြီးဖြစ်ပါတယ်။အဲ့ဒီကစားခဲ့တဲ့ပွဲတိုင်းမှာအမေရိကန်အမျိုးသမီးအသင်းတစ်ခုပဲဆီမီဖိုင်နယ်တက်ဖို့တဲ့အသင်းဖြစ်ပါတယ်။ဒါပေမဲ့အမေရိကန်တို့အနေနဲ့ချန်ပီယံဖလားတွေကို1992ခုနှစ်ကတရုတ်နိုင်ငံမှာစတင်ပြုလုပ်ခဲ့တဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲနဲ့1996ခုနှစ်ကကယ်လီဖိုးနီးယားပြည်နယ်မှာပြုလုပ်ခဲ့တဲ့ပွဲတွေမှာပဲရဘူးတာပါ1996ခုနှစ်ပြိုင်ပွဲမှာတော့တရုတ်အသင်းကိုပယ်နယ်တီခံပြီးအနိုင်ရလိုက်တာပါနောက်2003ခုနှစ်နဲ့2008ခုနှစ်တို့မှာကစားခဲ့တဲ့ပွဲတွေမှာတော့တတိယနေရာအသီးသီးရခဲ့ပါတယ်ပုတ်ထူးနေကပြင်သစ်အသင်းကို3ဂိုးတကိုးနဲ့အနိုင်ရလိုက်တဲ့အတွက်1996ခုနှစ်နောက်ပိုင်းအမေရိကန်အသင်းဟာဘောလုံးပွဲကိုပထမဆုံးအကြိမ်ပြန်တက်တာဖြစ်ပါတယ်။အမေရိကန်အသင်းကလော်ရင်ချိန်နီကော်နာကန်တင်လိုက်တဲ့ဘောလုံးကိုတိုက်စစ်မှုအဘီဝမ်ဘက်ကခေါင်းတိုက်သွင်းလိုက်တဲ့အတွက်တကိုးစီတေးကျနေရာကနေအမေရိကန်တို့ပထမအနိုင်ဂိုးကိုသွင်းလိုက်နိုင်တာပါ။အဲ့ဒီဂိုးဟာဒီနှစ်အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲအတွင်းဝမ်ဘက်ရဲ့တတိယဂိုးဖြစ်ပြီးသူမရဲ့ဘောလုံးသမားဘဝတလျှောက်12ဂိုးမြောက်လဲဖြစ်တာကြောင့်အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲတွေအတွင်းဂိုးအများဆုံးသွင်းတဲ့အမေရိကန်အားကစားသမားမစ်ရှဲလ်အေကာစ်နဲ့ဂိုးအရေးအတွက်အတူတူပဲဖြစ်သွားပါတယ်။အမေရိကန်တို့အတွက်ပထမဂိုးကိုလော်ရင်ချိန်နီကပဲပွဲစပြီး9မိနစ်မှာပဲစတင်သွင်းယူလိုက်တာပါ။ဒါပေမဲ့အဲ့ဒီဂိုးဟာဝမ်ဘက်ရဲ့အကူအညီကြောင့်သွင်းလိုက်နိုင်တာလို့ချိန်နီက ESPN သတင်းဌာနကိုပြောပါတယ်။
At the right time but she has more heart than anybody that I've ever played with and I know that in the last minute
သူကအချိန်ကိုက်ပြီးနေရာမှန်မှရောက်နေုံနဲ့မကဘူးကျမအတူကစားဖူးတဲ့သူတွေထဲမှာတော့သူဟာစိတ်ကောင်းအရှိဆုံးကစားသမားပါပဲနောက်ဆုံးမှာတော့သူမမဖြစ်ဖြစ်အောင်လုပ်လိမ့်မယ်ဆိုတာကျမသိနေပါတယ
်တတိယမြောက်အွန်လိုင်းဂိုးကိုတော့အမေရိကန်အသင်းကအသက်အငယ်ဆုံးကစားသမား Alex Morgan ကပြင်သစ်နောက်တန်းလူတွေကိုကြော်ဖြတ်ပြီးပွဲပြီးကနေ82မိနစ်မှာသွင်းယူလိုက်တာပါဘရာဇီးအသင်းကိုပယ်နယ်တီသွင်းအနိုင်ယူလိုက်ပြီးတဲ့နောက်သူတို့နိုင်မယ်ဆိုတဲ့ယုံကြည်ချက်တွေအပြည့်ရှိနေခဲ့တယ်လို့အမေရိကန်အသင်းရဲ့ဂိုးသမား Hope Solo ကပြောပါတယ
် And that's his team's mentality. We do it for our country, we do it for our nation. It's our mentality. We're going to win. And there wasn't one point even though
ဒါဒီအသင်းရဲ့စိတ်ဓာတ်ပါပဲ။ကျမတို့ဟာကျမတို့တိုင်းပြည်အတွက်ကစားခဲ့ကြတာပါ။ကျမတို့နိုင်ကိုနိုင်ရမယ်ဆိုတာကျမတို့စိတ်ဓာတ်ပါပဲ။ကျမတို့ဘက်ကအသွင်းခံလိုက်ရတဲ့ကိုဟာမပေးသင့်ပဲပေးလိုက်ရလို့ကျမစိတ်တူခဲ့ပေမဲ့ငါတို့တော့ရှုံးမှာပဲဆိုတဲ့စိတ်မျိုးတစ်ခါမှမဝင်ခဲ့ဘူး။ကျမတို့ဒီအချက်အသေးကိုကြော်လွန်ပြီးနိုင်မယ်ဆိုတာကိုသိနေတယ်လေ
။အမေရိကန်နဲ့ပြင်သစ်တို့ရဲ့ဆီမီဖိုင်နယ်ပွဲအပြီးပုံထိုးနေတနေ့တည်းမှာပဲဆွီဒင်နဲ့ဂျပန်အသင်းတို့ဟာဒုတိယဆီမီဖိုင်နယ်ပွဲအဖြစ်နဲ့ဆက်ကစားခဲ့ကြပါတယ်။လက်ရှိချန်ပီယံလည်းဖြစ်အင်ရှင်အသင်းလည်းဖြစ်တဲ့ဂျာမနီအသင်းကိုနိုင်ပြီးဆီမီဖိုင်နယ်တက်လာတဲ့ဂျပန်အသင်းကဆွီဒင်အသင်းကို3ဂိုးတကိုးနဲ့အပြတ်အသတ်အနိုင်ရပြီးပထမဆုံးအကြိမ်အဖြစ်နဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲဘောလုံးပွဲကိုတက်သွားခဲ့တာပါ။လာမယ့်တနင်္ဂနွေနေ့မှာတော့ချန်ပီယံနှခါရဖို့တဲ့အမေရိကန်တို့နဲ့အခုမှပထမဆုံးအကြိမ်ဘောလုံးပွဲကိုတက်ဖို့တဲ့ဂျပန်အသင်းတို့ဘောလုံးပွဲမှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ခင်ဗျာ။